Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဇန်နဝါရီလ14ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုညနေ6:00ခွဲကနေ 9:00 အထိမင်းကပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတူမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမာဒီညနေအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ဇန်နဝါရီမှာစနေညနေခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yang Healy ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်းတော်ဒေသတွေကိုတွားရောက်ခဲ့ပါတယ်ထိုင်းနိုင်ငံရဲ့ကလေးများနေအခမ်းအနားလေတောင်းပြပွဲအတွင်းမှာထိုင်းလေတပ်ကဂျက်လီယင်ဒဇင်ပြတ်ကျပြီးတော့လေမှုတွေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာကအစိုးရတက်လက်ထက်မှာတိုင်းဒေသတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်နဲ့ဆက်ပြီးဖြစ်နေသေးတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
တိုင်းဒေသတွေဒီလိုမျိုးလူခွေချိုးဖောက်မှုခံရတာတွေကိုဒီလက်ရှိ NLD ဦးဆောင်တဲ့ဒီအစိုးရကအခုချိန်ထိကဘာမှကိုလှုံ့ဆောင်ပေးတာတွေကမရှိသေးဘူးပေါ့နော်
တောင်မျိုးသမီးတို့ရောက်ကသူခန်းစားချက်ကိုခုလိုထုတ်ဖော်ပြောသွားတာကိုမကြခင်မှာပြည်စုံသားအစင်ကြမှာပါဒါပြင် UN လူခွေရင်အထူးကိုယ်စားလှယ်ရန်ဟင်းလီရဲ့ခရီးစဉ်နဲ့မြန်မာနိုင်ငံကဘတ်စကတ်စ်အကြောင်းကိုလည်းဒီညနေမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့ကိုညဝင်းအောင်တို့ကကြီးညာပေးသွားမှာပါ
American သမ္မတ Barack Obama ကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ရွေးကောက်ခံသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့အစိုးရအနေနဲ့တော့တိတ်အကြာကြီးတော့ထားချင်မှထားမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုထိထားရှိသွားမှာဖြစ်ကြောင်းဒါပေမဲ့တကယ်လို့ရုရှားနိုင်ငံအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ဖြတ်တဲ့နေရာမှာအကူအညီပေးပြီးအမေရိကန်နိုင်ငံအတွက်တခြားအရေးကြီးတဲ့ရည်မှန်းချက်တွေအောင်မြင်အောင်အကူအညီပေးမယ်ဆိုရင်တန်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းကောင်းရုတ်သိမ်းနိုင်တယ်လို့တောက်ကြနေနောက်ပိုင်းကထုတ်ဝေခဲ့တဲ့ The Wall Street Journal သတင်းစာနဲ့တွေ့ဆုံမိမြန်ကန်မှာသူကပြောထားပါတယ်ရုရှားနိုင်ငံကအမေရိကန်ကိုအကူအညီပေးပြီးအဆင်ပြေတယ်ဆိုရင်တယောက်ယောက်ကကောင်းတာလုပ်နေတယ်ဆိုရင်ဘာဖြစ်လို့တန်ခတ်ပိတ်ဆို့မှုတွေကိုလုပ်နေမလဲလို့လည်းသူက Wall Street Journal သတင်းစာကိုပြောပါတယ်သူအနေနဲ့သမ္မတအဖြစ်ကြမ်းတစ်စာချင်းဆိုပြီးတာနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့အဆင်သင့်ပဲလို့လည်းမစ္စတာထရမ့်ကပြောပါတယ်ရုရှားဘက်ကလည်းတွေ့ကြမှာဖြစ်ပြီးတော့ဒီဟာကသူ့အတွက်ပြဿနာမရှိပါဘူးလို့လည်းမစ္စတာထရမ့်ကဆက်ပြောပါတယ်ဒီသတင်းနဲ့တဆက်တဲ့နောက်ထပ်ပြည်တွင်းမှုတစ်ခုမှာတော့မစ္စတာထရမ့်အစိုးရတက်လာပြီးရပိုင်းအတွက်မှာပဲကဇက်စတန်နိုင်ငံအစတနာမြို့မှာကျင်းပမယ်ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာထရမ့်အစိုးရအနေနဲ့တက်ရောက်ဖို့ရုရှားနိုင်ငံကဖိတ်ခေါ်ခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကြီးကရေးသားလိုက်ပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲကိုရုရှားကဂျာဝင်နှောက်ယှက်ခဲ့တဲ့ကိစ္စထောင်လိုင်းရေးဆိုင်ရာတွေးရှိချက်တွေနဲ့ပတ်သက်ပြီးအောက်လွှတ်တော်မှာတောက်ကြနေကကျင်းပတဲ့ပထမဆုံးအကြိမ်အပြည့်စုံဂျာနာပွဲကိုတက်ရောက်ခဲ့ကြတဲ့ဒီမိုကရက်အမတ်တွေအမေရိကန်ရွေးကောက်ပွဲတစ်လျှောက်အငင်းပွားပွဲဖြစ်နေတဲ့ FBI ရဲ့ခေါင်းဆောင်မှုကိုမကျင်နပ်ပဲလွှတ်တော်အနေနဲ့ရှေ့ဆက်ဘာလုပ်မလဲဆိုတာမေးခွန်းထုတ်ခဲ့ကြပါတယ် FBI ဒါရိုက်တာကသူ့အဖွဲ့အစည်းကိုဦးဆောင်နိုင်တဲ့အရေးချင်းရှိတယ်ဆိုတာယုံကြည်ထားခဲ့ပေမဲ့အခုတော့အဲ့လိုမဟုတ်တော့ပဲစိတ်ပြက်မိတယ်လို့ဂျော်ဂျီယာပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဟန့်ဂျွန်ဆန်ကအမျိုးသားထောက်လှမ်းရေးဒါရိုက်တာဂျိမ်းစ်ကလပါနဲ့ FBI ဒါရိုက်တာဂျိမ်းစ်ကိုမေးလို့ဦးဆောင်တဲ့တကပိတ်ကြားနာဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။2016ရွေးကောက်ပွဲရလနဲ့ပတ်သက်တဲ့အငင်းပွားပွဲကိစ္စမှာမစ္စတာကိုမေးကအဓိကနေရာကနေပါဝင်ခဲ့ပြီးဟီလာရီကလင်တန်ရဲ့အီးမေးလ်ဆာဗာကိစ္စ FBI ကစုံစမ်းစစ်ဆေးမှုလုပ်နေတယ်ဆိုပြီးအော်တိုဘာလာမှာကြီးညာခဲ့တာဟာဟီလာရီကလင်တန်ရွေးကောက်ပွဲမှာအနိုင်ရကြီးကိုတိုက်ရိုက်ထိခိုက်စေခဲ့တယ်လို့ယုံကြည်နေကြတဲ့ဒီမိုကရက်တစ်အများအပြားကဝေဖန်နေကြပါတယ်ထောက်လိုင်းဆိုင်ရာကြားနာပွဲမှာမပြေတဲ့မေးခွန်းတွေအများကြီးရှိပြီးနောက်ထပ်လွတ်စရာတွေရှိနေတယ်လို့မစ္စတာဂျွန်ဆန်ကပြောပါတယ်ရုရှားရဲ့ဂျာဝင်နှောက်ယှက်မှုကိုစုံစမ်းဖို့အောက်လွှတ်တော်ရဲ့အားထုတ်မှုတွေဟာပြီးခဲ့တဲ့ရက်တွေကကြန့်ကြာနေခဲ့တာဖြစ်ပါတယ်ရုရှားရဲ့ဒီလိုဂျာဝင်နှောက်ယှက်မှုကိုစုံစမ်းမှုတွေလုပ်ဖို့တောက်ကြနေကဆုံးဖြတ်ခဲ့ပါတယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်ဒီမိုကရက်အများစုကတော့ပါတီနှစ်ရစလုံးပါဝင်တဲ့ကော်မရှင်တရဖွဲ့စည်းဖို့တောင်းဆိုနေကြပါတယ
်အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုရုပ်သိမ်းဖို့အတွက်ပထမခြေလှမ်းတရက်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လာမယ့်ဇန်နဝါရီ29ရက်နေ့မှာဒီဥပဒေကိုဖျက်သိမ်းဖို့ကော်မတီတွေအနေနဲ့ဥပဒေကြမ်းတရက်ကိုရေးဆွဲဖို့ဗန်နာရေးအသုံးစရာထားချက်တစ်ခုကို အောက်လွှတ်တော် Republican Party ဝင်တွေကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။သမ္မတ Obama ရဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်လို့လူသိများတဲ့ဒီကျန်းမာရေးအဥပဒေကိုဖျက်သိမ်းဖို့နဲ့ပတ်သက်ပြီးတော့လည်းအထက်လွှတ်တော်မှာကြာသပတေးနေ့ကအတည်ပြုခဲ့ပြီးဖြစ်ပါတယ်။လွှတ်တော်နေ့လုံးမှာမဲခွဲတဲ့အခါမှာပါတီရဲ့မူဝါဒတွေအတိုင်းမဲခွဲခဲ့ကြတာဖြစ်ပြီးတော့ဒီမိုကရက်တွေဘက်ကတော့လုံးဝမထောက်ခံခဲ့ကြပါဘူး။သမ္မတ Obama ရဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းပြီးစားထိုးတဲ့နေရာမှာဒီဘဏ္ဍာရေးအသုံးစရိတ်ရထားချက်ကဒီမိုကရက်တွေကိုအထက်လွှတ်တော်မှာနိုင်ပေါင်းများစွာအစိုးရတင်သွင်းပြီးအချိန်ဆွဲတာတွေမလုပ်နိုင်အောင်လဲတားဆီးထားလိုက်ပါတယ်။ Republican တွေအတွက်တော့ဒါကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒါကလွှတ်တော်တွင်ဘဏ္ဍာရေးလှုပ်ဆောင်ချက်ဖြစ်တာကြောင့်ဒါကိုအတည်ပြုဖို့အတွက်သမ္မတ Obama ရဲ့လက်မှတ်ထိုးအတည်ပြုချက်တော့မလိုအပ်ဘူးဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယား၊အီရန်၊အာဖဂန်နဲ့အာဖရိကနိုင်ငံတွေကနေမြေရင်းပင်လယ်ကိုဖြတ်ပြီး Greek Balkan နိုင်ငံတွေကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချလာသူထောင်ပေါင်းများစွာဟာပြင်းထန်တဲ့ဆောင်းရာသီကြုံနေရတဲ့ဥရောပမှာ AKB သိဆုံးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာကူညီကယ်ဆယ်ရေးအဖွဲ့တွေကသတိပေးလိုက်ပါတယ်။ရှေ့လာမယ့်လတွေအတွင်းဒီလူတွေဆက်လက်ရှင်သန်နိုင်ဖို့နှွေးထွေးတဲ့နေစရာနဲ့အခြားလူအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးဖို့အမြန်ဆုံးကာကွယ်ဆောင်ချောက်ကြဖို့ကိုလည်းဥရောပအာဏာပိုင်တွေကိုအကူအညီပေးရေးအေဂျင်စီတွေကတိုက်တွန်းနေပါတယ် UNHCR နဲ့ UNICEF အဖွဲ့တွေလိုကနေပြီးတော့ဒီ Greece နဲ့ Balkan ဒေသတွေမှာတောင်တင်နေတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေကိုကူညီထောက်ပံ့နေတာဖြစ်ပါတယ်ဒါပေမဲ့လည်းသူတို့ရဲ့ထောက်ပံ့မှုကာကွယ်ဆောင်ချောက်မှုမလုံလောက်ဘူးလို့ဆိုပါတယ်ဥရောပကိုဝင်ရောက်လာသူအရေအတွက်ဟာဒီလာတဲ့တိတိတသာကြာဆင်းသွားတယ်ဆိုပေမဲ့ဥရောပတစ်လွှာကအစိုးရတွေအနေနဲ့အကူအညီပံ့ပိုးမှုတွေကတော့လိုအပ်နေဆဲဖြစ်ပါတယ်။နိုင်ငံတကာရွှေပြောင်းသူများကူညီရေး IOM အဖွဲ့ရဲ့2019ဇန်နဝါရီ12ရက်နေ့တည်စည်းရင်ရ Greece နဲ့ Italy နိုင်ငံတွေကိုဝင်လာသူဒုက္ခသည်နဲ့ရွှေပြောင်းအခြေချသူ1159ရှိပြီး2016အစပိုင်း12ရက်အတွင်းမှာဝင်လာသူကတော့22600နီးပါးရှိပါတယ်ခင်ဗျာ။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရီကနေစနေနေ့ညနေခင်းမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာမနေ့ကစစ်တွေမြို့မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတော့ဒီကနေ့မှာတော့ဘူးတီတောင်မောင်တော်ဒေသကိုသွားရောက်လေ့လာခဲ့ပါတယ်။သူ့အနေနဲ့ဘူးတီတောင်အကျဉ်းထောင်ကိုသွားလေ့လာခဲ့တယ်လို့လည်းကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံကပြောပါတယ်။မစ်ရန်ဟီလီနဲ့အတူရခိုင်ပြည်နယ်နယ်စပ်ရေးရာဝန်ကြီးဦးဆောင်ပြီးတော့လုံခြုံရေးလိုက်ပါယူပေးနေတာဖြစ်ပါတယ်မနေ့ကရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံတဲ့အချိန်မှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာပြည်ပခါတွေဖြစ်ပွားခဲ့တဲ့ဘူးတီတောင်မောင်တော်ဒေသတွေကိုတွားရောက်တဲ့အခါမှာပြည်နယ်အစိုးရရဲ့လုံခြုံရေးလိုက်ပါယူပေးတာကိုလက်ခံပေးမယ်လို့အဲ့ဒီဒေသတွေကဒေသခံရွာသားတွေနဲ့တွေ့ဆုံတဲ့အခါမှာတော့လုံခြုံရေးတပ်တွေလိုက်ပါမလာဖို့တောင်းဆိုခဲ့တယ်လို့ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးမြအောင်က VOE ကိုပြောပါတယ်မစ်ရန်ဟီလီဟာရခိုင်ပြည်နယ်ကိုမသွားခင်မှာတော့ကချင်ပြည်နယ်မြကြီးနားဘက်ကိုသွားရောက်ခဲ့ပြီးတော့အဲ့ဒီကစစ်ဘေးရှောင်စခန်းတွေကိုသွားရောက်လေ့လာခဲ့ပါတယ်ခင်ဗျာ
။ဩစတြေးလျနဲ့ဂျပန်နိုင်ငံကြားစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့နှစ်နိုင်ငံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။တရုတ်ရဲ့ဒီစစ်အင်အားအားကောင်းလာတာကိုစိုးရိမ်နေတဲ့ဂျပန်ကအာရှပစိဖိတ်ဒေသအတွင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။ကွန်ဒွေရင်းနဲ့ဒေသတွင်းလုံခြုံရေးကိစ္စတွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဆွေးနွေးပြီးတဲ့နောက်ပိုမိုကောင်းမွန်တဲ့ပြင်ဆင်လိုက်တဲ့ကာကွယ်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်ထမ်ဘူတို့ကပြောပါတယ်ဒီသဘောတူညီချက်အရနှစ်နိုင်ငံစစ်တပ်တွေဟာစီးရေးလေ့ကျင့်မှုအတွင်းထောက်ပံ့ဆိုင်ရာအကူအညီတွေပေးနိုင်မှာဖြစ်ပြီးပူးတွဲစီးရေးလေ့ကျင့်မှုတွေပါဝင်ရမှာလွယ်ကူအောင်သဘောတူညီမှုရဖို့လှုံ့ဆော်နေတာဖြစ်ပါတယ်ပစ္စည်းပိတ်ဒေတာအတွင်းမှာတရုတ်ကစစ်ရင်အားကြီးထွားလာတဲ့အပေါ်မှာအခုလိုမျိုးလှုံ့ဆော်လာကြတာဖြစ်ပါတယ
်ထိုင်းနိုင်ငံရဲ့ကလေးများနေ့လေကြောင်းပြပွဲအတွင်းမှာထိုင်းလေတပ်ကဂျက်တိုက်လေယာဉ်ဒဇင်ပြတ်ကျသွားတာကြောင့်အဲ့ဒီတိုက်လေယာဉ်ရဲ့လေယာဉ်မှူးထိစုံသွားခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းရဲ့ဟတ်ရိုင်လေတပ်အခြေစိုက်စခန်းမှာ JS-39 Gripen ဂျက်လေယာဉ်အမျိုးအစားဟာ လီင်ကိုလီထဲမှာလှည့်တဲ့အချိန်မှာလီင်ကသူပြန်နေတဲ့အမြင့်ကနေအောက်ကိုနေဆင်းသွားပြီးတော့ပြတ်ကျသွားခဲ့တာကိုအပျော်တမ်းရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှပြသထားပါတယ်။ထိုင်းကာဝေးဝန်ကြီးဌာနကတော့ဒီကနေ့လီင်ပြတ်ကျမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရာယော့ချန်အိုချာကလည်းလင်းမူးတည်ဆုံသွားတဲ့အတွက်သူ့ရဲ့မိသားစုနဲ့ထတ်တူဝမ်းနဲ့ကြောင်းပြောကြခဲ့တယ်လို့ထိုင်းဆိုရဒုတိယပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ထိုင်းနိုင်ငံရဲ့ကလေးများနေကိုတော့ပုံမှန်အားဖြင့်ထိုင်းစစ်အခြေစိုက်စခန်းတွေမှာအများပြည်သူပါဝင်ဆင်နွှဲနိုင်အောင်ကျင်းပလေ့ရှိပါတယ်ခင်ဗျာ
။ဂျပန်နိုင်ငံတကာရာကော်ပိုရေးရှင်းကနေကားတွေမှာတုံးတဲ့၄အိတ်တွေဟာချိုယွင်းချက်တွေရှိနေတာကိုဖုံးကွယ်ထားတဲ့ရာဇဝတ်ပြစ်မှုနဲ့ဒေါ်လာ1ဘီလီယံဒံငွေပေးဆောင်ဖို့သဘောတူညီလိုက်ပါတယ်။ဒါကြောင့်လဲဒီ၄အိတ်တွေအသုံးပြုထားတဲ့အမေရိကန်ပြည်ထောင်စုကကားတွေကိုလည်းပြန်ပြီးသိမ်းယူဖို့ဖြစ်လာစေပါတယ်။တာကာတာရဲ့အမှုဆောင်အရာရှိ၃ဦးကိုတရားစွဲဆိုချက်တင်ထားတယ်လို့ကြေညာလိုက်တဲ့ချက်တရားထဲမှာပဲဒီမီဂျီဂန်ဒက်ထရစ်မျိုးကအမေရိကန်ရှေ့နေရုံကအခုလိုဝန်ခံသွားတာကိုတောက်ကြနေမှာကြေညာခဲ့တာဖြစ်ပါတယ
်။ကိုရရန်နဲ့ကိုညံဝဲအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တိုင်းရင်းဒေသစစ်ပွဲတွေရဲ့နောက်ဆုံးရချင်းတွေကိုကြည့်အောင်ပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ရဲသားပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေဖြစ်နေတဲ့အပေါ်မှာနိုင်ငံတော်တိုင်းပြည်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဦးထင်ကျော်ဦးဆောင်နဲ့ပြည်အောင်စုအစိုးရအနေနဲ့နေနာသူတွေအတွက်အမှန်တရားဖော်ထုတ်ပေးပါတိုက်ပွဲတွေအမြန်ဆုံးရန်တက်ရေးကြိုးပမ်းပေးပါလို့တိုင်းရင်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ပြည်ကရက်ကရှမ်းပြည်နယ်အရှေ့မြောက်ဒေသနန်းစံကကြေးရွာတစ်ခုပေါ်ကိုလက်နက်ကြီးကြီးကြလို့ကလင်းငယ်တဦးအပောင်ဝင်ရဲသားတဦးပွဲချင်းပြီးတိုက်ဆုံခဲ့ရပြီးတော့ရဲသား၈ဦးဒဏ်ရာအပြင်းထန်ရပြီးအခုချိန်ထိလည်းလာရှိုးစေးရုံမှာစေကူတမှုခံယူနေတဲ့အခြေအနေဖြစ်ပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးပါမယ်
။ဟုတ်ပါတယ်။တနိုင်ငံလုံးတိုင်းတာနဲ့အပြစ်ရက်လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်တို့ကြားတိုင်းရင်းဒေသတွေမှာတိုက်ပွဲတွေကပြင်းထန်ပြီးတော့စီရဲတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။ဒီလိုအနေအထားပေါ်မှာလက်ရှိနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးထင်ကျော်ဦးဆောင်တဲ့ပြည်ထောင်စုအစိုးရအနေနဲ့ဒေသခံတိုင်းရင်းသားပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ဒေသရင်းတည်ငြိမ်မှုရှိအောင်အလေးထားဆောင်ရွက်ပေးဖို့တိုင်းရင်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့ကနေဇန်နဝါရီလ14ရက်နေ့ကာလအတွင်းမြမတက်မတော်နဲ့တရားလန်လေးတအောင်းလွတ်မြောက်ရေးတက်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်နမ်ဆန်မျိုးအနီဟိုချောင်းကျေးရွာပေါ်လက်နက်ကြီးကြီးကြလို့အမကကြောင်းစုံကြီးပွဲတော်အတွက်အကတိုက်နေကြတဲ့ចောင်းသားတွေကအသက်9နှစ်အရွယ်ကလေးငယ်တဦးနဲ့အတူအရက်သားတဦးသေဆုံးခဲ့ပါတယ်နမ်ဆန်နဲ့လာရှိုးစေယုံတွေမှာတော့အရက်သား10ဦးစေကူတာမှုခံယူနေတဲ့အနေအထားဖြစ်ပါတယ်သူတို့ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်ကူညီပေးနေတဲ့တအောင်းမျိုးသမီးအဖွဲ့ကမှတ်တမ်းနဲ့သူတေသနာဌာနမှလွေးပိုးချိန်ကအခုလိုပြောပြပါတယ
်ဟိုချောင်းရွာဆိုတဲ့ရွာပေါ့နော်သူတေဆုံးသွားတဲ့လူကဒီဟိုချောင်းရွာကကလေးငယ်တူရဲ့ဆက်ဆရာတူပေါ့နော်ဆုံးသွားတာဂျန်တဲ့လူတွေကအခုလာချူစေးရုံမှာရှိဦးထိခိုက်ဒဏ်ရာရတယ်ရောက်တိုင်းကိုစိုးရင်ရတာပေါ့ခွိုက်စေးရမှာကျမတို့ခွိုက်စေးနေနဲ့သွားပြီးတော့အဲသူတို့စေဖိုးဝါခါတနန်တလောက်သွားကူညီတဲ့ချိန်မှာသူတို့ကိုမေးမြန်းကြည့်ရတလောက်ကြတော့အခုချိန်တိစစ်တပ်ဖက်ကနေဘာမှပံ့ပိုးကူညီမှုဆိုတာကမရှိဘူးပေါ့လာရောက်ပြီးတော့တွေ့ဆုံတာမရှိသေးဘူးလို့ပြောရတယ်
အဲ့တော့အခုကအဲ့ဒီနမ်ဆန်ဘက်မှာကလေလုံခြုံရေးအခြေအနေအနေထားဘလို့ရှိပါလဲရှင်နောက်ဒီတိုက်ပွဲတွေကရောဆက်ပြီးဖြစ်နေတော့မဲလား
ဒီနေ့ညထီကတော့အဲ့ဒီလက်နက်ကြီးတွေကိုပြစ်နေရတော့ရှိနေတယ်ပေါ့ရှိနေတော့မဲပေါ့နော်မနေ့ညထီပေါ့နမ်ဆန်ဘက်ကဒီကတာဘလူနဲ့တိုက်ခဲလဲဆိုဒီသာငမျိုးသားလူမျိုးရေးတမတော်နဲ့အဲ့ဒီဆိုရတမတော်ပေါ့နော်ဒီကတိုက်ခိုက်နေတာဖြစ်တယ်
နေနာသူမိသားစုဝင်တွေအတွက်မြမတက်မတော်အနေနဲ့ရောအစိုးရအနေနဲ့တာဝန်ယူတာဝန်ခံပေးဖို့တိုင်းရင်းဒေသကစစ်ပွဲတွေအမြန်ဆုံးရပ်ပေးဖို့တအောင်းចောင်းသားလူငယ်တွေနဲ့တအောင်းမျိုးသမီးတွေကလည်းတောင်းဆိုပါတယ်။ကြေညာချက်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးလွေးပို့ငိန်ကလည်းအခုလိုဆက်ပြောပါတယ
်။ခုကရက်ဖက်အစိုးရကတက်လာတယ်ဆိုလဲအခုချိန်ထိကဒီတိုင်းသားဒေသမှာဖြစ်ပျက်တဲ့ဒီတိုက်ပွဲပဏိပခါတွေပြီးတိုင်းသားတွေကဒီလို IDP တွေဖြစ်လာတယ်တိုင်းသားတွေဒီလိုမျိုးလူခွေချိုးဖောက်မှုခံရတာတွေကိုဒီလက်ရှိ NLD ဥဆောင်တဲ့ဒီအစိုးရကအခုချိန်ထိကဘာမှကိုလှုပ်ဆောင်ပေးတာတွေကိုမရှိသေးဘူးပေါ့နော်အဲ့ဒါကြောင့်မို့ဒေါ်အောင်ဆန်းစုကြည်တို့ဒီသမတာဦးထင်းကျော်တို့တိုင်းသားဒေသမှာဖြစ်ပျက်တဲ့ဒီလိုမျိုးလူခွေချိုးဖောက်မှုအကုန်လုံးကိုအဲဒီဆောင်ဆန်းစစ်ဆေးပြီးတော့ပေါ်ထုတ်ဖို့လိုအပ်တယ်လို့ကျမတို့ကတောင်းဆို
လက်ရှိတိုက်ပွဲတွေဖြစ်နေစေကချင်ပြည်နယ်ရှမ်းပြည်နယ်စတဲ့တိုင်းရင်းဒေသတွေမှာအခုလိုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေဖြစ်နေတာအသက်ဆုံးရှုံးမှုတွေနဲ့ထိခိုက်ဒဏ်ရာရနေတာတွေအပေါ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်အဓိကတာဝန်အရှိဆုံးဖြစ်တဲ့အစိုးရအနေနဲ့လစ်လျူရှုမှတ်ထားသင့်ဘူးလို့လည်းကချင်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်ကလူခွေလှုပ်ရှားသူမတ်မေစပယ်ဖြူကအခုလိုပြောပါတယ
်။ရဲသားအပြစ်မဲ့ပြည်သူတွေတေဆုံးရတာလက်နက်ကြီးထိမှန်ပြီးတော့ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာကောဝါနဲ့ကြီးကွဲကြောင်းပဲဖြစ်ဖြစ်ပေါ့။သွားပြီးကြည့်ရှုတာရောကုမီထောက်ပံ့ပြီးရောအပြည့်စကားပြောတာတွေရောလုံးဝမတွေ့ရတဲ့ခါမှာငကိုတွေကမှကျွန်တော်တို့ဒီအမေကြီးဖြစ်ခြင်းမှာတရက်သားပြည်သူတွေရဲ့ယုံကြည်မှုကနည်းရတဲ့အချိန်မှာပေါ့လေအားကိုယ်လို့နည်းပြီးရွေးချယ်ထားတဲ့ဒီမိုကရေစီရသားဆိုရလေပြင်းနဲ့တိုင်းရင်းသားပြည်သူတွေထိခိုက်ဒဏ်ရာဆုံးရှုံးရတာတွေနဲ့ပတ်သက်ပြီးတော့နှုတ်ဆက်ကြီးလေဘာမှအရေးယူဆောင်ရပြည်ချင်းရှိဘူးဆိုတဲ့အားလေးပေါ်မှာပို့ပေါ်ပြီးတော့ပေါ့နော်ဒီယုံကြည်မှုတိဆောက်ဖို့အတွက်ခက်ခဲတာတွေပြီးတော့လက်ရှိနေကြတဲ့ဖြစ်စဉ်ပေါ်မှာလည်းမေးမွန်းထုတ်ပြရပြီးဖြစ်လာတာပေါ့
အခုဆိုရင်တော့မြန်မာပြည်တွင်းကစစ်ဘေးကြောင့်အရက်သားတွေထိခိုက်ရတာလူခွေချိုးဖောက်မှုတွေခံနေရတာတွေရှိနေတဲ့အပေါ်မြန်မာပြည်ကလူခွေအခြေအနေကိုကုလသမဂ္ဂရဲ့လူခွေအထုကိုယ်စားလှယ်မစ်ရန်ဟီလီဘက်ကလည်းကိုရိုင်းလာရောက်စုံစမ်းနေခြင်းဖြစ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတွေဘက်ကလက်ရှိအနေအထားတွေနဲ့ပတ်သက်ပြီးတွေ့ဆုံတင်ပြဖို့စီစဉ်နေတယ်လို့လည်းသိရပါတယ်ရှင်
မဆူမတင်ဆက်ထားတာပါခုတစ်ခါမှာတော့ UN လူခွင့်ရထူကိုစလဲရဲ့မြန်မာပြည်ခီးစင်ကြောင့်ကိုတင်ဆက်ပေးပါမယ်ကုလသမဂ္ဂလူခွင့်ရထူကိုစလဲကရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကိုနှစ်စဉ်လာရောက်စုံစမ်းစစ်ဆေးပေမဲ့လည်းသူတို့ရဲ့အခြေအနေတွေပြောင်းလဲတိုးတက်လာမှုမရှိသေးဘူးလို့ဒေသခံတွေကပြောပြပါတယ်မနေ့တောက်ကြနေ့တုန်းကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရထူကိုစလဲဟာဒေသခံမွတ်စလင်တွေနဲ့တွေ့ဆုံခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့အစိုးရအဖွဲ့တို့ကတည်တံ့တွေ့ဆုံခဲ့ပါတယ်ပြည်စုံကမန်းအင်ဂျင်နိုင်ကပြောပြပေးပါမယ်
အော်တိုဘာလာနဲ့နိုဝင်ဘာလာကနယ်စပ်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်လုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတွားရောက်စုံစမ်းဖို့သုံးရက်ကြာခီးစဉ်ဖြစ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့ကစစ်တွေမြို့ကိုရောက်ရှိလာပါတယ်ရခိုင်ခီးစဉ်မတိုင်ခင်ရန်ဟီလီနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တဲ့အမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကတော့ရဟီလီတင်သွင်းမဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာမှာဗတ်ပေါင်းဆောင်ရှုထောင့်အမြင်တွေပါဝင်ဖို့လိုကြောင်း VOA ကိုအခုလိုပြောပါတယ
်ကျွန်တော်အနေနဲ့တော့ပေါ့နော်သူတင်ပြမဲ့ယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်ဒါသူအနေနဲ့လွတ်လွတ်လပ်လပ်အစီရင်ခံစာတင်သွင်းသူတယောက်အနေနဲ့တင်ပြမှာ哦ဘာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်ပေါ်နေတဲ့ဒီပဂတိအနေထားလေးတွေကိုတော့ပေါ့နော်မှန်မှန်ကန်ကန်ပေါ်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ရှူတောင်းတက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေတကားတူဖြစ်တဲ့အခါမှာဒါအငင်းပွားတာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးထဲမှာဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်ပြေတယောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါတွေကိုညှိနှိုင်းပြီးတော့လုံမသားလျင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူရဲ့အစီရင်ခံစာတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်
။ကုလသမဂ္ဂအထူးကုဇလဲရန်ဟီလီဟာသူ့ရဲ့၅ချိန်မြောက်ရခိုင်ပြည်နယ်ခီးစင်မှာစစ်တွေမျိုးအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူးတီတောင်မောင်တော်ရတဲ့တောင်မျိုးတွေဘက်ကအခြေအနေတွေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တွေဘက်ကသူတို့အခြေအနေတွေကိုအမြဲတမ်းလာရောက်ကြည့်ရှုပေမဲ့အခုချိန်ထိဘာမှပြောင်းလဲတိုးတက်ခြင်းမရှိသေးတဲ့အတွက်ရဟီလီရဲ့အခုခီးစဉ်ကနေရခိုင်ပြည်နယ်ကအခြေအနေတွေပြောင်းလဲမှုရှိအောင်ကုလသမဂ္ဂကထိထိရောက်ရောက်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစစ်တွေမြို့မွတ်စလင်ဒေသခံတအူးကပြောပါတယ
်ကျွန်တော်တို့ရဲ့ဒီပြောင်းလဲခြင်းနဲ့ဆန္ဒတွေကိုတင်ပြထားတယ်ဒါပေမဲ့တင်ပြသွားတာပဲရှိတယ်သူလည်းနားထောင်သွားတာပဲရှိတယ်ပြောင်းလဲမှုဘာမှမရှိသေးတဲ့ပုံမှာဒီတစ်ခေါက်ကျွန်တော်ကသူနဲ့ခုနပြောလို့မျိုးပဲတွေ့မယ်ဆိုရင်ဟာကဲလူကြီးမင်းအနေနဲ့ miss အနေနဲ့ကျွန်တော်တို့တွေ့ပြီးတော့ကျွန်တော်တို့ရဲ့လိုအပ်ချက်တွေတင်ပြထားတာအခုတည်းဒီပြောင်းလဲမှုဘာမှမရှိသေးတာကိုတေချာစဉ်းစားပြီးတော့တေချာလှုပ်ဆောင်ပေးဖို့အတွက်ကျွန်တော်ကတော့သူ့တောင်းဆိုခြင်းနဲ့တိုက်တွန်းခြင်းနဲ့
မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့အရက်သားအစိုးရတက်လာပြီးနောက်ပိုင်းပြောင်းလဲတိုးတက်မှုတွေဖြစ်ပေါ်လာမယ်လို့အများကမျှော်လင့်နေချိန်မှာတမတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားအပြင်းထန်တိုက်ပွဲတွေဖြစ်လာသလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်ဘက်မှလည်းလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ် အခုလိုမြန်မာနိုင်ငံမှာပဋိပက္ခတွေဖြစ်ပေါ်ရတဲ့အကြောင်းရင်းပြဿနာကိုဖြေရှင်းမပေးနိုင်သမျှကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းရဲ့စောင့်ကြည့်ဝေဖန်မှုတွေခံနေရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလေ့လာနေသူဒေါက်တာတင့်ဆွေကတုံ့သက်ပါတယ
်ဒေါ်အောင်စောင့်ကြည့်ဦးဆောင်တဲ့ NLD ဆိုတာတက်တော့လဲပဲဒီလိုမျိုးလူခွင့်ရေးချုပ်ဖောက်မှုကိစ္စတွေလူခွင့်ကိုယ်စားလှယ်ကလာကြည့်ရတယ်ကြည့်တဲ့အခါမှာလည်းဂျန်နုံပြေခွန်မပြူတဲ့နေရာတွေလည်းရှိသေးတယ်ဆိုတော့ကကျွန်တော်တို့ပုံမှန်နိုင်ငံမှာအဲ့ဒါလိုနိုင်ငံတကာကနေပြီးလာကြည့်ရလောက်လူခွင့်ချိုးဖောက်မှုတွေဟာဒီတိုက်ပွဲဖြစ်ရာဒေသနဲ့နောက်တစ်ခါအစိုးရကိစ္စတွေဖြစ်ပေါ်တဲ့ဒေသတွေမှာဖြစ်နေတာအဲ့ဒီဖြစ်နေတဲ့အကြောင်းရင်းတွေကိုဟိုဖြည့်ရှင်းပြီးတော့ပြည်လဲအောင်မလုပ်မချင်းခတော့အဲကျွန်တော်တို့ဆက်ရှိနေမယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့် energy ဆိုတာကိုလည်းလိုရတဲ့ပုံပြီးမျောလင်းလို့မရဘူး။ဘာကြောင့်လဲဆိုတော့ energy ဆိုတာတခုတည်းလုံးလို့မရတဲ့အရာတွေအလွန်လုံးများတယ်
။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့ NLD အစိုးရအနေနဲ့တပ်မတော်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်လို့2019ခုနှစ်နိုင်ငံတကာလူ့ခွင့်ရေးအစည်းအဝေးခန်းစာမှာဝေဖန်ထောက်ပြထားပါတယ်ရှင
်။သောရရှင်များရှင်တိုင်းဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေအထိရောက်နေပါပြီလားဘယ်နေရာတွေမှာလူ့ခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VUA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်တာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5995 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။တိုက်ရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တော်တာရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာပုံမှန်ဆွေးနွေးပေးနေကြဖြစ်ပါရစေ။အခုဒီခါမှာတော့အစ်စ်ပြေးဆွဲမဲ့ဘတ်စကားအစ်စ်တွေအကြောင်းကိုပြောပြပါမယ်။လာမယ့် January 15ရက်နေ့မှာရန်ကုန်မြို့တွင်းဘတ်စကားလိုင်းပြေးဆွဲမှုကိုအများပိုင်စနစ်နဲ့ပြောင်းလဲအစားထိုးလိုက်တဲ့ရန်ကုန်တိုင်းဆိုရဟာမကြခင်မှာပဲမြို့တွင်းအခြားတည်ယူပို့ဆောင်ရေးအပိုင်းတွေကိုလည်းထပ်မံပြောင်းလဲဖို့စီစဉ်ပြီးဖြစ်တယ်လို့ပြောဆိုလိုက်ပါရစေ။မကြခင်ပြောင်းလဲတော့မယ့်ပြည်တွင်းဘတ်စကားစနစ်မှာစီကံပိုင်းကိုဦးစားပေးကင်တွေသွားမယ်လို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးကပြောဆိုလိုက်ပါရစေ။မကြခင်စတင်ပြောင်းလဲမယ့်ဘတ်စကားစနစ်မှာဘလို့စီကံတွေထိန်းချုပ်မလဲ။နောက်ထပ်ပြောင်းလဲမယ့်မြို့တွင်းတည်ယူပို့ဆောင်ရေးအပိုင်းတွေကဘာတွေလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရစေရှင်။
ရင်မောင်းရင်ကူတွေရဲ့ရန်ကောက်မှုဝင်ဆောင်မှုမော်တော်ယာဉ်လုံခြုံမှုစတာတွေနဲ့ပတ်သက်လာရင်နာမည်ဆိုးထွက်ပေါ်ခဲ့တဲ့ရန်ကုန်မြို့တွင်းဘတ်စကားလိုင်းပြည့်စွဲမှုဟာလာမယ့်ရက်ပိုင်းအတွင်းမှာအဆုံးသတ်တော်မှာပါလာမယ့်ဇန်နဝါရီ16ရက်နေ့ကစပြီးအာဏာရအစိုးရဟာအစိုးရပါဝင်တဲ့ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးအများပိုင်းစနစ်ပြောင်းလဲမှုကိုတဆင့်ချင်းစတင်လှုပ်ဆောင်သွားတော့မှာဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်
။တို့ကပထမတဆင့်စနစ်ကိုပြောင်းပါမယ်။နောက်တဆင့်ဝေဝင်းငွေယူစနစ်တွေကိုပြင်ပါမယ်။နောက်တဆင့်ကျွန်တော်တို့ဒီကနေလုံခြုံရေးကောင်းအောင်ကျွန်တော်တို့လုပ်ပါမယ်။ကားတွေအားလုံးကလမ်းမပြင်မှာရပ်နေတဲ့အခြေအနေတွေဒါကျွန်တော်တို့နောက်တဆင့်မှာပြုပြင်ပါမယ်။ဒီလိုပုံစံအနေနဲ့ကျွန်တော်တို့အခုတစ်ဖြည်းချင်းတစ်ဖြည်းချင်းကျွန်တော်တို့စသွားပါမယ်။
ပြောင်းလဲမဲ့ဒီစနစ်မှာလမ်းကြောင်းတစ်ခုပေါ်မှာရင်လိုင်းတစ်လိုင်းသာပြေးဆွဲသွားမှာဖြစ်ပါတယ်။ပြေးဆွဲမဲ့ရင်လိုင်းနေတဲ့ရင်စည်းကနှုံသားတွေကိုမိုင်နှုံးအကွာဝင်းနဲ့တွက်ယူမှာဖြစ်တာကြောင့်အခုလက်ရှိကုန်ကျနေတဲ့ဇယိတ်တွေထက်ပိုတာအစမတန်ပေးရတာမျိုးတွေမဖြစ်နိုင်တာကြောင့်ခရီးသွားပြည်သူတွေအနေနဲ့မစိုးရိမ်ကြဖို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကပြောဆိုလိုက်ပါတယ်။ပြည်သူတွေဘက်ကလမ်းကြောင်းတစ်ခုထဲမှာရင်လိုင်းတစ်လိုင်းသာပြေးဆွဲမှာဖြစ်လို့အချိန်မီရောက်နိုင်ဖို့နဲ့ရင်လိုအပ်ချက်တွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီအပေါ်မှာရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်က
အားလုံးကိုစဉ်းစားထားပြီးသားဖြစ်ပါတယ်။ဒီခရီးစဉ်ဒီအစအဆုံးဘယ်နှမိုင်ရှိတယ်။တကယ်ပြန်မြရင်နေ့စဉ်စီးနေတာလူဘလောက်လောက်ရှိတယ်။မူလကဒီလမ်းကြောင်းပေါ်မှာကားလိုက်နံပါတ်ဘလောက်ပြေးဆွဲနေလဲကားအစီးရေဘလောက်ပြေးဆွဲနေလဲအဲ့ဓာတွေနဲ့အကုန်တွက်ချက်ပြီးသားအဲ့ဒီအတွက်ဒီလမ်းကြောင်းပေါ်မှာကားကို2မိနစ်တစ်စီးလွှတ်ရမလား ဒီလူအရန်စီးတဲ့ရုံစင်းချင်းကြောင်းစင်းချင်းကားကိုဗနမီနဲ့ကိုတစည်းလွှတ်ရမလဲနည်းနည်းလူပါသွားတဲ့အချိန်မှာဗနမီနဲ့တစည်းလွှတ်ရမလဲဒီလမ်းကြောင်းတစ်ကြောင်းပေါ်မှာကားစီးရဘလောက်ရှိရမလဲအားလုံးတွက်ထားပေးတာပါအဲ့ဒီဟာကိုအကုန်ပြည့်အောင်ဖြည့်မှာဖြစ်ပါတယ်အရန်ထားတဲ့ကားတွေရှိတယ
်ဒီစနစ်တင်မှာအရင်လိုစီးကပ်မဲ့တာတွေမဖြစ်အောင်တေချာကြက်မှတ်သွားဖို့စီစဉ်ထားတယ်လို့ဒေါ်နီလာကျော်ကပြောပါတယ်
အော်အခု line နေမှာဝင်ပြေးဆွဲမဲ့ကားတွေအားလုံးကိုကားကိုပုတ်ပြတ်မပေးရဘူး။အုံနာကြီးနဲ့မပေးရဘူး။ခောက်ကြီးနဲ့မပေးရဘူး။ driver စပယ်ယာကိုလာကားနဲ့ပေးရမယ်။စောစောကပြောတဲ့တားမြစ်ထားတဲ့ပုတ်ပြတ်ပေးမယ်လို့အုံနာကြီးနဲ့ပေးမယ်လို့ခောက်ကြီးနဲ့ပေးမယ်လို့ဆိုတာသိပြီဆိုရင်ဒီလုပ်ငန်း license အမျိုးအစားအားလုံးရုပ်သိမ်းမယ်။ကားမောင်းမယ်။34 line မှာပြဿနာတက်တဲ့ driver 34ရထုတ်လိုက်ရင်35မှာသွားမောင်းမယ်ဒါမျိုးဖြစ်နေတယ်အခုအန်ဒီရိုးစနစ်တဲ့မှာအဲ့ဒါမျိုးလုပ်လို့မရဘူး34 line မှာမောင်းတဲ့ driver ဆိုရင်သူ့ကိုဝန်တန်းကတစ်ခုထုတ်ပေးထားမယ်သူဒီ34မှာပဲမောင်းလို့ရတယ်သူ့ဝန်တန်းကမှာအန်ဒီရိုးကုတ်တွေပါမယ်ကာညာနာပေးတဲ့ရင်မောင်း license ရှိုံနဲ့မောင်းလို့မရဘူးစောစောကပြောတဲ့ဝန်တန်းကပါရှိမှမောင်းလို့ရမယ်
အကောင့်ထဲပေါ်ရောမယ့်ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးစနစ်တည်ပြီးရင်နောက်ထပ်မြို့တွင်းအခြားတည်ယူပို့ဆောင်ရေးလုပ်ငန်းပိုင်းတွေကိုလည်းပြောင်းလဲသွားဖို့စီစဉ်ထားတယ်လို့ဒေါ်နီလာကျော်ကပြောပါရယ
် City Taxi နဲ့ပတ်သက်ပြီးတော့ပထမဆုံး Taxi တကောင်စရင်ကောင်းမယ်ကားစီဗီပေါ့သမီးရယ်သူ့စီဗီနဲ့သူစရင်ပေးရမယ်အခုဒီ16ရက်နေ့ကျော်ပြီးရင်စလုပ်မယ်ရေရင်နဲ့ခရီးတဲ့ပို့ဆောင်ရေးပေါ့နော်ဒီမြေကြောတခြားမှာမသွားနိုင်တဲ့အတွက်အန်ဒီရောအခု water bus ပေါ့နော်တန်တာခေါ်ထားတယ်တန်တာရွေးချယ်ရေးအဖွဲ့လူဆုံအောင်စောင့်နေအဲ့ဒီအတွက်အခုအန်ဒီရောလူဆုံတဲ့အချိန်မှာတန်တာဖွင့်တော့မှာဖြစ်ပါတယ်ဒါပေမဲ့ water bus ကိုလည်းပြီးရင်အန်ဒီရောက safety ကိုအရန်ဂယူတဆိုင်လုံမှာ bus တွေကိုလုံးတို့တပိုင်းညင်းသွားမယ်
စနစ်တစတင်ချိန်ဇန်နဝါရီလ16ရက်နေ့ကစပြီး9ရက်အတွင်းမှာခရီးသည်တွေရဲ့အခက်အခဲကိုကူညီဖြေရှင်းပေးနိုင်မှုအတွက်အစိုးရကစေတနာဝန်ထမ်းတွေကိုဖိတ်ခေါ်ထားခဲ့ပါတယ်ဖိတ်ခေါ်ထားတဲ့စေတနာဝန်ထမ်း 9,000 နီးပါးကလည်းခရီးသည်တွေရဲ့အခက်အခဲကိုကူညီဖြေရှင်းပေးဖို့အခုဆိုရင်အသင့်ဖြစ်နေပြီဖြစ်ပါတယ်ရှင
်ရန်ကုန်ဘတ်စကားတရေကြောင့်ကိုမမေခါကသတင်းပေးပို့ထားတာပါပြည်ဝေကနေစနေနေ့ညနေခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဝေယနိုင်ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒါပေမဲ့သူ့အစိုးရအနေနဲ့တော့တိတ်အကြာကြီးတော့ထားကြမှာထားမှာဖြစ်တယ်လို့လည်းပြောပါတယ်ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုထိထားရှိသွားမှာဖြစ်ကြောင်းဒါပေမဲ့တကယ်လို့ရုရှားနိုင်ငံအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ဖြတ်တဲ့နေရာမှာကူညီပေးပြီးအမေရိကန်နိုင်ငံအတွက်တခြားရေးကြီးတဲ့ရည်မှန်းချက်တွေအောင်မြင်အောင်ကူညီပေးမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းအောင်ရုပ်သိမ်းနိုင်တယ်လို့တောက်ကြနေနောက်ပိုင်းကထုတ်ဝေခဲ့တဲ့ The Wall Street Journal သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်အမေရိကန်သမ္မတဥဘာမားရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေကိုရုပ်သိမ်းဖို့အတွက်ပထမခြေလှမ်းတစ်ရပ်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ Syria, Iraq, Afghan နဲ့ Africa နိုင်ငံတွေကနေမြေတဲပင်လယ်ကိုဖျက်ပြီးတော့ Greek Balkan နိုင်ငံတွေကိုထွက်ပြေးဝင်လာကြတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းခြေချလာသူထောင်ပေါင်းများစွာဟာပြင်းထန်တဲ့ဆောင်းရာသီကြုံနေရတဲ့ဥရောပမှာအေးခဲပြီးတော့တည်ဆုံးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာကူညီကယ်ဆယ်ရေးအဖွဲ့တွေကသတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမနေ့ကစစ်တွေမျိုးမှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတော့ဒီကနေ့မှာတော့ဘူးသီးတောင်မောင်တော်ဒေသကိုတွားရောက်လေ့လာခဲ့ပါတယ်။သူ့အနေနဲ့ဘူးသီးတောင်အကျဉ်းတောင်ကိုလည်းတွားရောက်လေ့လာခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံက VOA ကိုပြောလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရနိုင်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်ရေးမှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo Santos ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00 ထိလိုင်းဒိုမီတာ24 25 31နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ View ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါ့ကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.